ဒီကနေ့မနက်မှာစတင်ကျင်းပတော့မယ့်ပြည်ထောင်စုငြိမ်းချမ်းရေး27ရာစုပြည်လုံးနီလာခံကိုလက်နက်ကင်တိုင်းရင်းသားအဖွဲ့တွေအားလုံးပါဝင်နိုင်မှုမဖြစ်နိုင်တော့ပေမဲ့အစိုးရဘက်ကအားလုံးပါဝင်နိုင်ရင်ကြိုးစားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကမနေ့ကပြောကြားခဲ့ပါတယ်။အသေးစိတ်ကိုမန်းအင်ဂျင်နိုင်ကဆက်ပြောပြပေးမှာပါ
27ရာစုပင်လုံညီလာခံကိုတအောင်းပလောင်ကိုကန့်ရခိုင်စတဲ့တိုင်းသားလက်နက်ကိုင်မဟာမိတ်သုံးဘွဲ့တက်ရောက်ဖို့အစိုးရဘက်ကဖိတ်ကြားခြင်းမရှိခဲ့သလိုလက်နက်ကိုင်ဖွဲ့ရီဘက်ကလည်းအစိုးရကတောင်းဆိုထားတဲ့အတိုင်းလက်နက်ကိုင်လမ်းစဉ်ကိုမူအားဖြင့်ဆွတ်လွတ်ဖို့ဆိုတဲ့ကြေညာချက်ထုတ်ပြန်ခြင်းမရှိခဲ့ပါဘူး။ဒီအခြေအနေနဲ့ပတ်သက်လို့အစိုးရဘက်ကငြိမ်းချမ်းညီလာခံမှာအားလုံးပါဝင်ရေးအတက်နိုင်ဆုံးကြိုးပမ်းခဲ့ကြောင်းမနေ့ကကုလသမဂ္ဂအတူရေးမှူးချုပ်ဘန်ကီမွန်းနဲ့နေပြည်တော်မှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ
်။ကျွန်တော်တင်နေတော့မင်းမဆက်နိုင်အောင်ဒီလိုစတင်ရအောင်လုပ်ပြီးမှဖြစ်ပါတယ်။ဒီနေ့တက်ဆရာနာစီကာဂန်ရှင်ကိုကိုယ်တိုင်ကဆုတောင်းမှု
NLD အစိုးရတက်လက်ထက်ပထမဆုံးချိန်ကျင်းပတဲ့တီထောင်စုငင်းငယ်ညီလာခံဟာမြန်မာနိုင်ငံမှာငင်းငယ်ရဖို့မျှော်လင့်ချက်အတွက်စတင်လိုက်တဲ့ခြေလှမ်းဖြစ်ကြောင်းညီလာခံကိုတက်ရောက်လာတဲ့ကုလအတွင်းမှုချုပ်ဘန်ကီမွန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
် The 21st century Pangong Conference is a promising first step
27ရာစုပင်လုံးညီလာခံဟာအလားအလာကောင်းတဲ့ပထမအဆင့်ခြေလှမ်းဖြစ်ပါတယ်ဒီညီလာခံမှာပါဝင်သူအားလုံးရဲ့စိတ်ရှိသီးခံမှုစိတ်ဓာတ်ကြန့်ခိုင်တန်တိတန်ခိုင်မာမှုအလျှော့အတင်းညှိနှိုင်းလိုတဲ့စိတ်ဓာတ်တွေကိုကျွန်တော်အနေနဲ့ချီးကျူးပါတယ်
။ဒါအပြင်ငင်းကြဲရင်းနဲ့အမျိုးသားပြန်လည်ရင်ကြားစီရေးအတွက် NLD အစိုးရမှစိန်ခေါ်မှုအများအပြားရှိနေကြောင်းနဲ့အဲ့ဒီအထက်ကရခိုင်ပြည်နယ်ပဋိပက္ခအပေါ်မှာနိုင်ငံတကာရဲ့စိုးရိမ်မှုတွေကိုသူ့အနေနဲ့ဒေါက်ဆန်းစုကြည်နဲ့ဆွေးနွေးခဲ့ကြောင်း Mr. Ban Ki-moon ကအခုလိုပြောသွားပါတယ်
။ We also discussed the latest developments in Rakhine State.The situation is complex.
ရခိုင်ပြည်နယ်တွင်နောက်ဆုံးဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။အခြေအနေဟာနယ်ဆိုင်ရှုပ်ထွေးတဲ့အတွက်ပြဿနာအရင်းအမြစ်တွေကိုဖြေရှင်းသွားမှာဖြစ်တယ်လို့အစိုးရဘက်ကကျွန်တော်ကိုအခိုင်အမာပြောပါတယ်။ IDP စခန်းတွေမှာနှစ်ပေါင်း၄နှစ်ကျော်ကြာထောင်နဲ့ချီတဲ့ဒုက္ခသည်တွေဟာဆင်းရဲကြတဲ့ပြီးနေထိုင်နေရတာနဲ့ပတ်သက်လို့လည်းနိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်မှုရှိကြောင်းကျွန်တော်ဘက်ကဒေါက်တာဆန်းစုကြည်ကိုပြောပြခဲ့ပါတယ်။အခြားနေရာတွေမှာရှိနေကြတဲ့လူတွေလိုပဲလူတိုင်းဟာအနာဂတ်မျှော်လင့်ချက်နဲ့လူကုန်သိက္ခာရှိရှိနေထိုင်နိုင်ဖို့လိုအပ်ပါတယ်။ဒါဟာကိုရိုဟင်ဂျာလို့ပြောပိုင်ခွင့်ရှိမရှိမေးခွန်းထုတ်နေရမယ့်ကိစ္စတစ်ခုတည်းမဟုတ်ပါဘူး။မြန်မာနိုင်ငံမှာဘယ်တိုင်းရင်းသားဘယ်ဘာသာဝင်ပဲဖြစ်ဖြစ်တူညီတဲ့အခွင့်အလမ်းတွေနဲ့တဟဇာတာကြကြအတူရှင်တွဲနေထိုင်သင့်ပါတယ်။
ဒါကတော့27ရာစုပင်လုံးညီလာခံကိုတက်ရောက်လာတဲ့ကုလအတွင်းရေးမှူးချုပ်ဘန်ကီမွန်းကဒေါအောင်ဆန်းစုကြည်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။ဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ4ရက်နေ့အထိနေပြည်တော်မှာ9ရက်ကြာကျင်းပမယ့်တီထောင်စုငင်းငယ်ရေးညီလာခံကိုတိုင်းသားလက်နက်ကိုင်20ဖွဲ့တွေက18ဖွဲ့တက်ရောက်မှာဖြစ်ပြီးကြံ3ဖွဲ့ဖြစ်တဲ့ရခိုင်တပ်မတော်ကိုကန့်နဲ့တအောင်းပလောင်မဟာမိတ်လက်နက်ကိုင်3ဖွဲ့ကတော့အစိုးရဘက်ကဖိတ်ကြားခြင်းမရှိတဲ့အတွက်တက်ရောက်ဖို့မရှိပါဘူး။ညီလာခံအတွင်းတက်ရောက်လာတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကတဖွဲ့ချင်းစီအလိုက်10မိနစ်ကြာတင်ပြပြောဆိုခွင့်ရမှာဖြစ်ပြီးနောက်6လအကြာမှာကျင်းပမယ့်ဒုတိယအကြိမ်ညီလာခံရောက်မှအပြန်အလှန်ဆွေးနွေးပြီးသဘောတူဆုံးဖြတ်ချက်ချမှတ်တာတွေကိုပြုလုပ်မှာဖြစ်တယ်လို့ညီလာခံဖြစ်မြောက်ရေးတာဝန်ရှိသူတွေဘက်ကပြောပါတယ်ရှင်